Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်မေလ25ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပတ်သတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါအာဖဂန်နစ္စတန်ကတာလီဘန်ဖွဲ့မှခေါင်းဆောင်တစ်တူကိုခန့်ထားလိုက်ပါပြီသမရဘရကူဘာမာဗီယက်နမ်ခီးစဉ်အစိုးမတက်ခင်လူငယ်တွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာထိုင်းနိုင်ငံသုံးရကြခီးစဉ်ဖြစ်ဒီကနေ့စတ်ထွက်သွားပါပြီ။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံခြားရေးဝန်ကြီးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်တို့တွေ့ဆုံကြရမှာဘာတွေဆွေးနွေးခဲ့ပါလဲ
။လူနီးလာနေနဲ့ဆက်လက်ပူပေါင်းဆောင်ရွက်မယ်ဆိုတာရဲ့နောက်တော့အခုပမာလုံးနေတဲ့ peace process နဲ့ပတ်သက်ပြီးသူတို့ဘာတွေဆက်ပြီးကူညီနိုင်တယ်လဲဘယ်ခန့်ကဏ္ဍနေပြီးတော့power ဆက်ပြီး power နိုင်တယ်လဲဆိုတာတွေအဓိကထား
နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒုညွန်ကြားရေးမှူးချုပ်ဒေါ်အေးအေးစုပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကနိုင်ငံသားစစ်စစ်ရေးလုပ်ငန်းတွေစတင်လှုပ်ဆောင်နေတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာထွက်ပြေးဖို့စ조사တဲ့ရိုဟင်ဂျာမွတ်စလင်တချို့ပြစ်ဒဏ်ခံရတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
။အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့ခေါင်းဆောင်မူလာအခတာမန်ဆူတည်ဆုံသွားပြီးတဲ့နောက်မော်လာဝီဟိုင်ဘာတူလာအခွန်ဒဇတာကိုအဖွဲ့ရဲ့ခေါင်းဆောင်အဖြစ်ခန့်လိုက်ပြီးလို့တာလီဘန်တွေကကြေညာပါတယ်။မန်ဆူဟာပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ဝေထိန်ဒုံးလီရင်နဲ့တိုက်ခိုက်မှုအတွင်းတည်ဆုံသွားတယ်ဆိုတာကိုလည်းပက်စတိုဘာသာနဲ့ဒီကနေ့ထုတ်ပြန်ကြမှာတာလီဘန်တွေကတရားဝင်အတည်ပြုထားပါတယ်။ရှူရာလို့ခေါ်တဲ့အမြင့်ဆုံးကောင်စီမှာတင်ကြီးတညွတ်တဲ့သဘောတူညီပြီးတဲ့နောက်မော်လာဝီဟိုင်ဘတူလာအာခွန်ဇာဒါကိုအစ္စလာမစ်အင်မရိတ်တာလီဘန်အဖွဲ့ရဲ့ခေါင်းဆောင်တစ်အဖြစ်ခန့်အပ်လိုက်တဲ့အကြောင်းရှူရာဖွဲ့ဝင်အားလုံးကသူ့ကိုတစ္ဆာခံမယ်လို့ကြေညာပြကြတဲ့အကြောင်းတာလီဘန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မန်ဆူဟာအာဖဂန်ငြိမ်းချမ်းရေးနဲ့ပြည်နယ်သစ်မြေရေးကြိုးပမ်းမှုတွေကိုတားဆီးပိတ်ဆို့နေတဲ့အတွက်တုံ့ပြန်လိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကတနင်္လာနေ့မှာအတည်ပြုပါတယ်။အခုတာလီဘန်ခေါင်းဆောင်တွေဟာနာမည်ဆိုးနဲ့ကြော်ကြတဲ့ဟက်ကနီအကြံဖက်ဝါဒီကွန်ရက်ဖွဲ့ရဲ့ခေါင်းဆောင်ဆီရဂျူဒင်ဟက်ကနီနဲ့အတူမန်ဆူရဲ့လက်ထောက်တူဦးဖြစ်လုပ်ခဲ့သူပါဟက်ကနီကလက်ထောက်ဖြစ်ဆက်ရှိနေဆဲဖြစ်ပြီးတာလီဘန်အဖွဲ့ကိုထူထောင်သူမူလာယာခုပ်ရဲ့တားဖြစ်သူကိုတော့တာလီဘန်ခေါင်းဆောင်တွေရဲ့ဒုတိယလက်ထောက်အဖြစ်ခန့်အပ်ခဲ့ပါတယ
်ဂျပန်ဝန်ကြီးချုပ်ရှင်းဆိုအာဘေဟာဒီကနေ့နောက်မှအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးတဲ့အခါအမေရိကန်စစ်အခြေစိုက်ဆန်းစခန်းတွေအလုပ်သမားတွေကျူးလွန်တဲ့အရာစုမှုတွေကိစ္စပြောမယ်လို့နှစ်ဖက်စလုံးကအစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဆက်မှုထိပ်တီးခုနှစ်နိုင်ငံ G7 ထိပ်တီးအစည်းအဝေးမတိုင်ခင်ခေါင်းဆောင်တို့ဆွေးနွေးကြမှာပါအမေရိကန်မရိန်းတပ်ဖွဲ့ဝင်တဦးကိုပြီးခဲ့တဲ့ကြာရပတိနေ့မှာဂျပန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်ဒီကိစ္စဟာနှစ်နိုင်ငံဆွေးနွေးပွဲထဲမှာထည့်သွင်းပြောဆိုရတဲ့ကိစ္စတစ်ခုဖြစ်လာနေတာပါဧပြီလ28ရက်နေ့ကပျောက်ဆုံးသွားတဲ့အသက်20အရွယ်ဂျပန်အမျိုးသမီးတဦးရဲ့ရုပ်အလောင်းကိုပြီးခဲ့တဲ့သတင်းမှတ်ကပြန်တွေ့ပြီးတဲ့နောက်အဲ့ဒါနဲ့ဆက်ဆက်ပြီးတော့အမေရိကန်မရိန်းတပ်ဖွဲ့ဝင်ကိုဖမ်းဆီးလိုက်တာပါအခုအမျိုးသမီးငယ်ရဲ့ဖြစ်ရကြောင့်1995ခုနှစ်ကအိုကီနာဝါကျွန်းအမေရိကန်စစ်အခြေစိုက်ခန်းကတပ်ဖွဲ့ဝင်တွေဂျပန်ကျောင်းသူလေးတွေကိုအဓမ္မပြုကျင့်ခဲ့တဲ့ဖြစ်ရနဲ့ပတ်သက်ပြီးအမရစရာတွေတကြော့ပြန်ပေါ်လာပါတယ်။အဲ့ဒီတုန်းကအမေရိကန်စစ်အခြေစိုက်ခန်းတွေကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်။အခုရာစုဖြစ်ရကြောင့်အမေရိကန်မရိန်းတပ်ဖွဲ့လေတပ်အခြေစိုက်ခန်းတစ်ခုကိုအိုကီနာဝါကျွန်းမကြီးရဲ့တခြားနေရာတစ်ခုစီရွှေ့ပြောင်းရေးမစ္စတာအာဘေတိုအားပေးနေတဲ့ကိစ္စနောက်ထပ်နှောင့်နှေးသွားနိုင်ပါတယ်။အဲ့ဒီလိုရွှေ့ပြောင်းမဲ့ကိစ္စကိုလေဒေတာတွေမှာအကြီးအကျယ်ကန့်ကွက်နေကြတာဖြစ်ပါတယ
်ဗီယက်နမ်နိုင်ငံသုံးဝကြာခီးစဉ်တွင်လူငယ်တွေနဲ့ပြောဆိုဆွေးနွေးတာကနေဗီယက်နမ်နိုင်ငံရဲ့အနာဂတ်အပေါ်အကောင်းမြင်လာစေတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်ဟိုချီမင်းမြို့တော်မှာသမ္မတဘရက်အိုဘားမားနဲ့ဗီယက်နမ်လူငယ်တွေအကြားမေးမြန်းဆွေးနွေးခန်းတစ်ခုကိုဒီကနေ့လုပ်ခဲ့ပြီးသူ့ရဲ့ကိုယ်ပိုင်တွေ့ကြုံတစ်ချို့ကိုလည်းထူးထူးခြားခြားထည့်ပြောသွားပါတယ်သူလူငယ်ဘဝတုန်းကတိတ်ကြီးလေးနှစ်လာတာမဟုတ်ဘူးလို့သမ္မတဘရက်အိုဘားမားကပြောပါတယ်အရှိတော်အရှာလူငယ်ကောင်းဆောင် YC လီအစီအစဉ်မှာပါဝင်တဲ့လူငယ်800လောက်ကိုသမ္မတဘရက်အိုဘားမားကမိန့်ခွန်းပြောတာပါလူငယ်တွေကအမေရိကန်အလံတွေကိုဝေရန်အားရပါရအမတ်တရအော်ဟစ်လက်ခုပ်တီးပြီးတော့သမရကိုကျူးဆူကြပါတယ်။ YC လီအစီအစဉ်ဟာသမရအိုဘားမားစပြီးချမှတ်ပေးခဲ့တဲ့အစီအစဉ်တစ်ခုဖြစ်ပြီး2013ခုနှစ်ကစတင်တာပါ။အရှိတော်အရှာဒေသမှာခေါင်းဆောင်မှုဖွံ့ဖြိုးတိုးတက်ရေးနဲ့အပြန်အလှန်ချိတ်ဆက်ဆက်သွယ်ရေးတွေအားကောင်းအောင်လုပ်ပေးတဲ့အစီအစဉ်ဖြစ်ပါတယ်။သူ့လူငယ်ဘဝတစ်စီတစ်ပိုင်းကိုအရှိတော်အရှာနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာစတင်ခဲ့ပြီးဒီဒေသဟာသူ့ကိုပုံဖော်ပေးခဲ့တယ်လို့သမရအိုဘားမားကစပြောပါတယ်။တယောက်လာတဲ့ထဲကလူငယ်တယောက်ကတကယ်ကောင်းဆောင်တယောက်ဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာအကြံပေးဖို့သမရအိုဘားမားကိုမေးပါတယ်။အခုတက်လာတဲ့လူငယ်တွေဟာသူအဲ့ဒီအရွယ်တုန်းကရှိခဲ့တဲ့အခြေအနေထက်ပိုပြီးကောင်းကောင်းပြင်ဆင်ထားဖို့စနစ်တကျရှိပုံရပါတယ်လို့သမရအိုဘားမားကပြန်ဖြေပါတယ်။သူတို့ကဆိုရင်စားလဲသိမလို့ဘတ်စကတ်ဘောကစားတာနဲ့မိန်းကလေးတွေကိုပိုစိတ်ဝင်စားပြီးအမြဲတမ်းအလေးအနက်ရှိနေခဲ့တာမဟုတ်ဘူးလို့သမရအိုဘားမားကပြောသွားပါတယ်။
American Republican Party တမရလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Donald Trump ကအင်္ဂါနေ့ညနေပိုင်းက New Mexico ပြည်နယ်မှာမဲဆွဲစည်းရုံးပွဲလုပ်တဲ့နေရာမှာအမျက်ဒေါသထွက်နေကြတဲ့သူ့ကိုကန့်ကွက်သူတချို့ကအတားအဆီးအကရန်တွေကိုချိုးဖောက်ဝေရောက်ပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်Trump ကိုထောက်ခံသူတွေစုဝေးနေကြတဲ့နေရာအရှိတ်ဘက်လူသွားလိုက်ရဲ့အဝေးမှာသာဆန္ဒပြကြဖို့မြင်းတွေနဲ့ကင်းလက်ရဲတွေကအများပြားပါတဲ့ရဲဝန်ထမ်းဒါဇင်နဲ့ချီကဆန္ဒပြသူတွေကိုအချိန်ချင်းသတိပေးတဲ့ကြားကအခုလိုဆန္ဒပြခဲ့ကြတာပါ Trump ဟာ passive wardy ဖြစ်တဲ့ Trump နဲ့ပတ်သက်လို့တော်လောက်ပြီးဆိုတဲ့စာသားတွေအုပ်ချုပ်သူအစိုးရကိုမလိုလားတဲ့အနာခီတင်ကေတာရေးဆွဲထားတဲ့ဆိုင်မှုတွေကိုကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါလူလူစုဝေးပွဲအတွင်းတဲ့အထိဆန္ဒပြသူတချို့ဝင်လာခဲ့ပြီးတော့ Trump စကားပြောနေချိန်မှာအချင်းချင်းအနောက်ရှက်ပေးခဲ့ကြတာကြောင့်ခမဆောင်ထဲကနေဆွဲထုတ်ခံရသူတချို့လည်းရှိခဲ့ပါတယ်။ American ပြည်ထောင်စုမှာလက်ထက်လက် American နွယ်ဖွားရွှေ့ပြောင်းအလုပ်သမားတွေရှိနေတာကိုမနစ်မြို့တဲ့ Mr. Trump ဟာလက်တင်နွယ်ဖွားတွေအများစုနေထိုင်တဲ့ New Mexico ပြည်နယ်မှာပထမဆုံးအကြိမ်လူလူစုဝေးပွဲကျင်းပတာဖြစ်ပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗုဒ္ဓညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်တမ်ဘရော့ကောင်ရီဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တမ်ဘရော့ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာချစ်ကြည်ရေးခီးစဉ်တစ်ခုနဲ့ဒီကနေ့ထိုင်းနိုင်ငံကိုထွက်ခွာသွားတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်။ထိုင်းပြည်တမ်ဘရော့ကောင်ရီဦးစီးချုပ်ဗိုလ်ချုပ်ကြီးစွန်မိုင်းခေါတီရာရဲ့ဖိတ်ကြားချက်နဲ့သွားတာလို့ဆိုပါတယ်။ခီးစဉ်ကဗနရက်ကြမယ်ဆိုတာအဲ့ဒီသတင်းထဲမှာဖော်ပြမှထားပြီးမြေပြည်တွင်းနဲ့ဒေသတွင်းကတခြားသတင်းတွေမှာတော့၃ရက်ကြမယ်လို့ဖော်ပြကြပါတယ်။ခီးစဉ်တွင်ထိုင်းနိုင်ငံဆိုရနဲ့ထိုင်းပြည်တမ်ဘရော့တို့ကအကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ဗိုလ်ချုပ်မှုကြီးရဲ့ Facebook စာမျက်နှာသတင်းမှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာထိုင်းပြည်အတိုင်ပင်ခံကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းပရမ်တင်ဆူလနွန်ဒါနဲ့ယင်းနေ့ခင်ပင်ပြီးဗိုလ်ချုပ်ကြီးဟောင်းပရမ်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတားအဖြစ်မွေးစားထားတယ်လို့သတင်းတွေမှာရေးသားဖော်ပြကြတာတွေရှိပူပါတယ်။ဒီတော့တွင်မှာပဲအရှေ့တောင်ရှာနိုင်ငံများအဖွဲ့အာဆီယံကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေရဲ့နှစ်စဉ်စည်းဝေးတရက်ကိုလက်ရှိအာဆီယံလှည့်ကြဥက္ကဋ္ဌလာအိုနိုင်ငံဗီယန်ချင်းမြို့တော်မှာဒီကနေ့ကျင်းပပါတယ်။ဒေသတွင်းလူညုံရေးမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအခုအစည်းအဝေးမှာအဓိကဆွေးနွေးကြမယ်လို့ခန့်မှန်းကြပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စဟာလည်းအဓိကဆွေးနွေးမယ့်အကြောင်းအရာတွေပါမယ်လို့ခန့်မှန်းကြပါတယ်
။အမေရိကန်နိုင်ငံတွင်နှိမ့်စင်ဘဝတွေအကြောင်းအမေရိကန်အရာရှိတွေကိုတရုတ်လူထုကအမေးအဖြေလုပ်ပေးတဲ့ online ပေါ်ကအစီအစဉ်ကိုတရုတ်နိုင်ငံကဖျက်သိမ်းလိုက်တဲ့အပေါ်စိတ်ပြတ်မိကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါရယ်။ online ကနေအမေးအဖြေလုပ်မဲ့ Zuhu တရုတ် website မှာပါဝင်ဖို့ပီကျင်းကအမေရိကန်တန်ရုံးကိုဖိတ်ကြားခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရOri Abramovich ကပြောပါရယ်အမေရိကန်ရဲ့ပါဝင်ပတ်သက်မှုဆိုရာဟာအမေရိကန်နိုင်ငံအကြောင်းတန်ယုံရဲ့အခမ်းကဏ္ဍဖြစ်တဲ့လူမှုဆက်ဆံရေးကတဆင့်တင်ပြတာဖြစ်တယ်လို့ပြောခွင့်ရကဆိုပါရယ်မေကွန်ပေါင်း40ကျော်ကိုအဲ့ဒီ website မှာဖော်ပြထားရမှာနယူးယောက်ကပြဇာတ်လက်မှတ်တွေကိုဈေးတက်တက်တသားနဲ့ဘယ်လိုဝယ်ရမလဲဆိုတာကနေကယ်လီဖိုးနီးယားကမ်းခြေကယဉ်ကျေးမှုအနေအထားနဲ့အမေရိကန်မြို့ကြီးတွေမှာကားနဲ့အစားအသောက်ရောင်းဖို့လိုင်စင်ဘယ်လိုယူရမလဲဆိုတဲ့အကြောင်းအရာတွေထိပါဝင်တာပါအဖြေတွေကိုအ ਨੇ ဆုံးအမေရိကန်တန်တမန်၄ဦးနဲ့တက္ကသိုလ်ကဆရာ2ဦးတို့ဖြည့်ကြားပေးထားအဲ့ဒီဆာမင်နာကိုကြီးရှုလူပေါင်းတသန်းထက်မကရှိခဲ့သလိုအဲ့ဒီဆာမင်နာပြောင်းမသွားခင်တပတ်လောက်အထိအသုံးပြုလူပေါင်း 28,000 လောက်ရှိနေတာဖြစ်ပါတယ်
။တရုတ်နိုင်ငံမှာသဘောထားကွဲလွဲသူတွေကိုကွန်မြူနတီပါတီကနှိမ်နှင်းဖြိုခွဲမှုအတွင်အကျဉ်းချခံထားရတဲ့ထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတို့ဟာအစံကခံဆန္ဒပြနေတာ၃ရက်ရှိသွားပြီလို့မိသားစုကပြောပါတယ်။အသက်49နှစ်အရွယ်ကောက်ဖေရှောင်းဟာပြီးခဲ့တဲ့နှစ်ကထောင်ဒဏ်6နှစ်ချခံထားရတာပါ။စင်စားလို့တိဖြတ်တာကိုကန့်ကွက်ပြီးတရုတ်နိုင်ငံတောင်ပိုင်းကလီဘရယ်သတင်းစာတစ်စောင်ရဲ့ရုံးချိုးရှေ့မှာ2015ခုနှစ်ကလုပ်တဲ့ဆန္ဒပြပွဲမှာပါဝင်ပြီးတဲ့နောက်ဖန်စီထောင်ချခံရတာပါ။နာမည်ရင်းယန်မောက်ဒွန်ရဲ့ကျမ်းမာရေးဟာမကြသေးခင်လတွေတွင်စိုးလာတယ်လို့ဆွေမျိုးသားချင်းတွေနဲ့သူ့ကိုထောက်ခံသူတွေကပြောကြပါတယ်။ကွမ်တောင်းပြည်နယ်ယန်ချွန်းအချင်းထောင်တာဝန်ရှိသူတွေကသူ့ကိုစနစ်တကျဆေးကုသောက်ခဲ့မပေးဘူးလို့လည်းဆွဆဲကြပါတယ်။မိသားစုနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဖိအားပေးပြီးတဲ့နောက်မှာအချင်းထောင်တာဝန်ရှိသူတွေကသူ့ကိုဆေးကုသောက်ခဲ့ပေးခဲ့တယ်လို့ခေါရဲ့ဇနီးဖြစ်သူကျန်းချင်းကပြောပါတယ်။
ဂရိနိုင်ငံရဲ့ကျွေးမီအပေးအယူကိစ္စနဲ့ပတ်သက်လို့နောက်ဆုံးအကျိုးတွေဖြေလျှော့ပေးမယ့်အရေးဘယ်လ်ဂျီယံနိုင်ငံဘရဆဲလ်မြို့မှာအင်္ဂါနေ့ညကနိုင်နဲ့ချီချအောင်ဆွေးနွေးပြီးတဲ့နောက်အထူးအခက်အခဲကိုကျော်လွှားလိုက်နိုင်ပြီလို့ဥရောပငွေကြေးသုံးနိုင်ငံများဖဏာရေးဝန်ကြီးတွေကပြောပါရယ်နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကနောက်ထပ်ချပေးမယ့်ငွေကြေးရံပုံငွေရဲ့သတ်မှတ်ချက်တစ်ခုအဖြစ်ဂရိရဲ့ကျွေးမီဝန်ထုပ်ဝန်ပိုးကိုဖြေလျှော့ပေးဖို့ IMF ကတောင်းဆိုလိုက်တာပါမကြသေးခင်ကလုပ်တဲ့ပြုပြင်ပြောင်းလဲရေးတွေအပေါ်ဥရောပသမဂ္ဂ EU ကအတည်ပြုပေးပြီးတဲ့နောက်ချင်းငွေ 17.4 ဘီလီယံ billion dollar ထက်ကပထမအရေးကိုဂျွန်လမှာ Greece နေနဲ့ရမှာပါ။ဒါဟာဖြင့်6နှစ်ကြာစီးပွားရေးအကျပ်ဆိုင်နေတဲ့ Greece နိုင်ငံအတွက်အခုနောက်ဆုံးရမယ့်ချိန်ငွေဖြစ်ပါတယ်။စီးပွားရေးအကျပ်တဲကြောင့် Greece နိုင်ငံကပေးရမယ့်အကျွေးဟာပြည်ရင်းထုတ်ကုန်တန်ဖိုး GDP ရဲ့180ရာခိုင်နှုန်းလောက်ထိရှိနေပါတယ်။ Greece ရဲ့ကြွေးမီပြဿနာကိုဆက်ပြီးထိမ်းထားနိုင်မှုဆိုတာအလုံးကအတိအမှတ်ပြုလက်ခံလိုက်ပြီလို့ IMF ရဲ့ဥရောပညွှန်ကြားရေးမှူး Paul Thompson ကအင်္ဂါနေ့ကပြောပါရယ်အထက်အဖြစ် Eurozone ရဲ့အင်အားကြီးနိုင်ငံဖြစ်တဲ့ဂျာမနီကတိထက်မကပိုးပြီးချွေးချံချွေတာဖို့စတိုက်တောင်းဆိုနေတယ်လို့ဒီငွေကြေးထောက်ပံ့မှုမလိုအပ်ဘူးလို့ပြောဆိုနေတာကြောင့်အတိုက်ခံလုပ်ပြီးမှခက်ခဲတဲ့နိုင်ငံရေးတဘောတူညီမှုကိုရလိုက်တာဖြစ်ပါတယ်
ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူရဲ့ကက်ဘိနက်အစုအဖွဲ့မှာကာဝေးဝန်ကြီးဖြစ်လက်ရအဆုံရောက်တော်အမတ်အာဗစ်ဒေါ်လီဘာမန်တာဝန်ထမ်းဆောင်သွားမှာဖြစ်တဲ့အကြောင်းလီဘာမန်ရဲ့ပြောခွင့်ရကဗိုလ်ဒူးနေမှာကြေညာပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေရဲ့အလက်ပါမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုမတင်ပြခင်မှာ American သမ္မတကဒီ VN လူငယ်တွေနဲ့တွေ့ဆုံကြတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးခြင်းပါတယ်လက်ရှိကမ္ဘာမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်အမေရိကန်ပြည်သူတွေနဲ့အာဆီယံနိုင်ငံကပြည်သူတွေအထူးသဖြင့်လူငယ်တွေကြားမှာခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့လိုအပ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်ဗီယက်နမ်နိုင်ငံခီးစဉ်နောက်ဆုံးနှစ်ဖြစ်တဲ့ဒီကနေ့မှာသမ္မတအိုဘားမားကဗီယက်နမ်လူငယ်တွေနဲ့ဟိုချီမင်းစီးတီးမှာထောင်ဟောပုံစံတွေ့ဆုံပြီးရည်ရည်နီနီမေခွန်းတွေကိုဖြေကြားခဲ့ပါတယ်။တင်လွတ်လပ်ခွင့်ကစားလို့တဘာဝပတ်ဝန်းကျင်ထိသိမ်းရေးကိစ္စတွေအထိပူပွင့်လင်းလင်းဆွေးနွေးခဲ့ကြတဲ့တွေ့ဆုံပွဲအကြောင်းမှတ်စုမြတ်မှုကစူးစီးတင်ပြပေးပါမယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာ၃ရက်ကြာဗီယက်နမ်ခရီးစဉ်ကိုအဆုံးသတ်ပြီးတော့ဂျပန်နိုင်ငံဆီကိုထွက်ခွာမသွားခင်ဒီကနေ့ပုဒ်တဟူးနေ့အစောပိုင်းကဟိုချီမင်းစီးတီးမြို့မှာအရှိတောင်အာရှလူငယ်ကောင်းဆောင်ဝိုက်စလီအစီအစဉ်မှာပါဝင်တဲ့လူငယ်800လောက်ကိုတောင်းတပုံစံတွေ့ဆုံပြီးတော့ရင်းရင်းနှီးနှီးမေးခွန်းတွေကိုဖြေကြားခဲ့ပါတယ်။လူငယ်တွေရဲ့အတန်တွေကိုအလေးထားမှုသိမရှိတဲ့ကွန်မြူနစ်ဗီယက်နမ်မှာလူငယ်တွေကသမ္မတအိုဘားမားကိုဝမ်းပန်းသာသာကြိုဆိုပြီးတော့မေးခွန်းတွေကိုပွန့်ပွန့်လင်းလင်းမေးခဲ့ကြပါတယ်။တနအိလောက်ကြာအောင်ဗီယက်နမ်လူငယ်တွေနဲ့တွေ့ဆုံပွဲမှာသမ္မတဥပမာကသူ့လူငယ်ဘဝတုန်းကစားကောင်းကောင်းမကျက်ဘဲဘတ်စကတ်ဘောနဲ့မင်းကလေးတွေကိုပဲစိတ်ဝင်စားခဲ့တဲ့အကြောင်းမျိုးလိုပို့ပေါ်ပါပါအကြောင်းညာမျိုးကနေဒီကနေ့ကဘာကြီးမှာရင်ဆိုင်နေရတဲ့ပြဿနာတွေကိုလူငယ်တွေပါဝင်ဖြေရှင်းဖို့အရေးကြီးတဲ့ကိစ္စလို့အလေးအနက်ကိစ္စမျိုးကိုလည်းပြောဆိုခဲ့ပါတယ်
။ Now as president a key part of my foreign policy is to deepen our ties with countries and the peoples of Southeast Asia.
အမေရိကန်ပြည်ထောင်စုနဲ့အရှေ့တောင်အာရှနိုင်ငံတွေပြည်သူတွေနဲ့ဆက်ဆံရေးပိုးပြီးခိုင်မာဖို့ကိုသမ္မတတယောက်အနေနဲ့ကျွန်တော်ရဲ့နိုင်ငံသားရေးမူဝါဒမှာအဓိကထားခဲ့ပါတယ်ဖြစ်အောင်လဲဆောင်ရွက်ခဲ့ပါတယ်ကျွန်တော်တို့ရဲ့မဟာမိတ်တွေမိတ်ဖက်နိုင်ငံတွေနဲ့ပိုးပြီးခိုင်မာတဲ့ဆက်ဆံရေးကိုရရှိခဲ့တယ်အာဆီယံလိုနိုင်ငံစုံပါဝင်တဲ့အဖွဲ့အစည်းတွေနဲ့ပိုးပြီးတော့ထိတွေ့ဆက်ဆံမှုတွေလုပ်ခဲ့တယ်စီးပွားရေးတိုးတက်ဖို့နဲ့အလုပ်ကိုင်ခွင့်လန်းတွေရှိလာဖို့ Pacific ရဝန်းနိုင်ငံများပူးပေါင်းဆောင်ရွက်ရေး TPP သဘောတူညီမှုရရှိနိုင်အောင်ဆောင်ရွက်ခဲ့တယ်ငင်းငယ်ရင်းနဲ့ရေရှည်ခံတဲ့ပွင့်မျိုးတိုးတက်ရေးဖြစ်ဖို့အတူလက်တွဲပြီးတော့ဆောင်ရွက်နေပါတယ်။တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်ပြီးရာသီဥတုပြောင်းလဲမှုလိုစိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့ကြိုးစားနေကြပါတယ်။လက်ရှိမှာအစိုးရတွေစီးပွားရေးလုပ်ငန်းတွေကပဲဖြေရှင်းဆောင်ရွက်နေကြပါတယ်။စိန်ခေါ်မှုအားလုံးကိုရင်ဆိုင်နိုင်ဖို့အတွက်ဆိုရင်ပြည်သူတွေကြားခိုင်မာတဲ့ဆက်ဆံရေးအထူးသဖြင့်အခုဗီယက်နမ်လူငယ်တွေလိုအာဆီယံနိုင်ငံတွေကလူငယ်တွေနဲ့အမေရိကန်ပြည်သူတွေကြားခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့လိုပါတယ်။
ဗီယက်နမ်တရုတ်အိန္ဒိယစတဲ့အာရှနိုင်ငံတွေမှာလည်းအနောက်နိုင်ငံတွေနီးတူဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်နေကြတဲ့အချိန်မှာရာသီဥတုပြောင်းလဲမှုလိုပြဿနာမျိုးကိုအလေးထားထက်တွက်ဖို့အရေးကြီးတယ်ဆိုတာကိုလည်းဗီယက်နမ်လူငယ်တွေကိုသမ္မတဥပမာကပြောကြားသွားပါတယ်။တခါအမားလုံးမိရင်အမှန်ပြင်နိုင်မှုအရေးကြီးတယ်ဆိုတဲ့အချက်ကိုလည်းအမေရိကန်နိုင်ငံနဲ့နှိုင်းယှဉ်ပြီးတော့အခုလိုပြောကြားသွားပါတယ
်။ One of the great things about the United States is that even when it makes mistakes I think it's able toadjust and recognize our mistakes and then we
American ပြည်ထောင်စုရဲ့အကောင်းဆုံးအချက်တစ်ခုကအမားလုံးမိတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အမားကိုအတိမတ်ပြုပြီးပြင်ဆင်နိုင်တာပါမှားနေတာကိုမှန်အောင်လုပ်ပြီးတော့ရှေ့ဆက်ထပ်မမားအောင်တခြားနည်းလမ်းတွေကိုရွေးချယ်ပါတယ
်ဗီယက်နမ်မှာအစိုးရကိုဝေဖန်တဲ့အမှုပညာရှင်တွေဖိနှိပ်ခံနေရတဲ့ကိစ္စမျိုးကိုလည်းသမ္မတကလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်ဟာအရေးကြီးတယ်ဆိုတဲ့အချက်ကိုတွေ့ဝိုက်ပြောကြားခဲ့ပါတယ်ဒီတွေ့ဆုံပွဲမှာမေးခွန်းမေးခဲ့တဲ့ဗီယက်နမ်လူငယ်ရပ်ပါဆူဘွိုင်းကိုလည်းသမ္မတဥပမာကတချင်းဆိုပြခိုင်းခဲ့ပါတယ်
Just a short version because I got to get going go ahead
tình hình một mình nhà lầu trình in dầu sang như vua chúa giật mình sự tình thiệt ra đen đúa mà đời vậy là hey it's been a crazy day
khi mà khu mưu American Tamara Dia của Vietnam lô nâng ngàn mưu mà dân dân đi nít về sống bí rõ chạy tà lô mê gôn rùi mê nâng ngay ra khu lưu nghe rì gà lê tò rò lê chi nè chà rê lô lưu nghe đeo phía tế bà nguyên ngạ bíu bà rê
Usually the Vietnamese people aren't used to having their having government officials politicians speak directly ask questions directly.
ပုံမှန်ဆိုရင် VNP သူတွေကဆိုရတောင်းဝန်ရှိသူတွေနိုင်ငံရေးသမားတွေနဲ့တိုက်ရိုက်ပြောဆိုဆွေးနွေးတဲ့အလေးထားမရှိကြဘူးဗျ။တိုက်ရိုက်မေးခွန်းပေးတာမျိုးခေါင်းဆောင်တွေနဲ့ပြည်သူတွေကြားဘာစည်းစိမ်မှုမှမရှိဘဲပြောဆိုကြတာမျိုးလည်းမရှိကြပါဘူး။ဒီနေ့တော့အလုံးကတက်တက်ကြွကြွရှိနေကြပြီးသမရကိုစေးစေးဆက်ဆက်မေးခွန်းတွေမေးနေကြတာကိုတွေ့ရတော့ကျွန်တော်သိတ်ဝမ်းသာပါတယ်။
တနအီလောက်အတွင်းမှာလူငယ်800လောက်နဲ့တွေးဆုံပွဲမှာအလုံးအတွက်သမရကအချိန်ပေးမဖြေနိုင်ခဲ့ပေမဲ့လေအခုလိုမျိုးပွင့်ပွင့်လင်းလင်းနဲ့မေးမြန်းနိုင်ခွင့်ရခဲ့တာကဗီယက်နမ်လူငယ်တွေအတွက်အားတက်စရာဖြစ်ခဲ့ပါတယ်။အမေရိကန်နဲ့အရှေ့တောင်အာရှနိုင်ငံကလူငယ်တွေကြားဆက်ဆံရေးပို့ပြီးတော့တိုးတက်စေဖို့ရည်ရွယ်တဲ့အရှေ့တောင်အာရှလူငယ်ကောင်းဆောင်များဝိုင်ဆီလီအစီအစဉ်မှာပါဝင်သူလူငယ်တွေနဲ့အခုလိုမျိုးသမ္မတဥပမာဟိုချီမင်းစီးတီးမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့ဂျပန်နိုင်ငံမှာကျင်းပမဲ့ G7 ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့အတွက်ဂျပန်နိုင်ငံဆီကိုဖြည့်ဆက်သွားပြီးဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဗီယက်နမ်လူငယ်တွေနဲ့တွေ့ဆုံကြတဲ့အကြောင်းကိုမှတ်စုမြတ်မွန်ပြောပြပေးခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ဆက်လက်အကောင့်ထယ်ဖို့ပို့အပါအဝင်မြန်မာနိုင်ငံနဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးတို့အတွက်မြန်မာနိုင်ငံသားဝန်ကြီးဒေါက်အောင်ဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Mr. Vijay Nambiar တို့ဒီကနေ့နေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ Mr. Nambiar အနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်မယ်ဆိုရင်အိန္ဒိယချင်းနိုင်ငံတို့နဲ့သာမကတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတို့နဲ့ဆွေးနွေးရမှာပါ။ဂျာဝင်ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေး Mr. Vijay Nambiar တို့ဟာနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအခမ်းအမားဒီကနေ့မနက်9နာရီခွဲကနေ10နာရီခွဲအထိတနာရီလောက်ဆွေးနွေးခဲ့တာဖြစ်ပါတယ်။အဓိကဆွေးနွေးတဲ့အချက်တွေကိုတော့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်အေးအေးဆိုးကအခုလိုပြောပါတယ်။
ဒီကတော့သူကလာတာကုလသမဂ္ဂနဲ့မြန်မာနိုင်ငံတို့ကြားမှာ80အနာဂတ်မှာပေါ့ဘယ်လိုပူးပေါင်းပြီးတော့သူပြောတာကတော့ cooperation modality ပေါ့ဘယ်လိုနည်းလမ်းတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်မယ်ဆိုတာရဲ့နောက်တော့အခုပမာလုံးနေတဲ့ peace process နဲ့ပတ်သက်ပြီးသူတို့ဘာတွေဆက်ပြီးကူညီနိုင်တယ်လဲဘယ်ခန့်ကဏ္ဍနေပြီးတော့power ဆက်ပြီး power ထိုင်တယ်လဲဆိုတာတွေအဓိကထားဆွေးနွေးတာပါအဲ့နှစ်ချက်ပ
ါပြည်တော်စုဝန်ကြီးဘက်ကတုံ့ပြန်ဆွေးနွေးတဲ့အချက်တွေကိုတော့အခုလိုဆက်ပြောပါတယ်
ဝိဒီဘက်ကလည်းဒါအများကြီးရှေ့ဆက်ပြီးတော့ပူပေါင်းလုံးဖို့ရှိတယ်ဆိုတာတွေပြောတာပေါ့အတိက peace process ကကိုယ့်အတွက်ဘယ်လောက်အရေးကြီးနေလဲဆိုတာရဲ့အဲ့ဒါကြောင့်ဘယ်လိုခန့်ကဏ္ဍတွေကပါလို့ရှိရင်ကောင်းတယ်ဆိုတာရဲ့ဟိုပြောတာပါရှင
်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရင်အစိုးရလက်ထက်ကတည်းကပါဝင်ဆောင်ရွက်ခဲ့ပြီးလက်ရှိ21ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးလာမောင်ရွှေကတော့ Mr. Vijay Nambiar အနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်မယ်ဆိုရင်ဆွေးနွေးညှိနှိုင်းရမှာအဖွဲ့အစည်းတစ်ခုခုဘက်ကဘယ်မလိုက်ပဲဂျာဝင်ဆောင်ရွက်နိုင်မှာဖြစ်ကြောင်းပြောကြားပါတယ
်။ခုပြင်တော့ကျွန်တော်တို့နိုင်ငံရဲ့ဟို geopolitics ပေါ့လေနေထားအရာအိနာချင်းနိုင်ငံတွေအကုန်လုံးကဒီကုလသမဂ္ဂမှာပါတော့ကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စင်မှာလေသူ့အနေနဲ့ပေါ့လေဂျာကနေပြီးတော့ဝိုင်းတော့ကူရိုပေးနိုင်တဲ့အနေအထားမျိုးကိုရှိအောင်ပါဗျာ။နောက်တစ်ခုကတော့ဒီရှင်လူမျိုးရေးဖွဲ့ပေါ့နော်ကဲဦးနေဆွေးနွေးဖို့ကိစ္စလိုဟာမျိုးတွေမှာလည်းသူတို့အနေနဲ့လည်းဂျာတန်းမှာဝင်ပြီးတော့စနေဝိုင်းရောက်အောင်ပေါ့လေသူတို့ကူညီကြတာမျိုးတွေလည်းရှိတယ်ဟိုယူနီမဆောက်တဲ့အချိန်မှာနည်းနည်းရည်ရွယ်မှုရောက်အောင်လုပ်ပေးနေတာမျိုးတွေလည်းကျွန်တော်တို့ပါခဲ့တာမျိုးတွေလည်းရှိပါတယ
်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေး Mr. Vijay Nambiar ဟာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချမ်းရင်းနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးဆိုင်ရာဆွေးနွေးပွဲတွေမှာကုလသမဂ္ဂရဲ့လေးလာသူကိုယ်စားလှယ်အဖြစ်အစဉ်တစိုက်ပါဝင်တက်ရောက်ခဲ့သူဖြစ်ပြီး2015ခုနှစ်အောက်တိုဘာလ15ရက်နေ့ကအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ပါဝင်လက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလည်းနိုင်ငံတကာအသီးသတ်တွေဖြင့်ပါဝင်လက်မှတ်ရေးထိုးခဲ့ပါတဲ့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့မြန်မာနိုင်ငံမှာထောက်ရန်ငြိမ်းချမ်းရေးရရှိဖို့အတွက်27ရာစုပင်လုံညီလာခံကိုတလား2လအတွင်းကျင်းပဖို့အတွက်ဧပြီလ29ရက်နေ့ကပြောဆိုထားပြီး27ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီကတော့လာမယ့်ဇူလိုင်လမှာကျင်းပဖို့ပြင်ဆင်နေပါတယ်
ကိုမိုးစောပြောပြပေးခဲ့တာပါရှင်ခုတော့နိုင်ငံသားစစ်စစ်ရေးလုပ်ငန်းတွေစတင်လှုပ်ဆောင်နေတဲ့အကြောင်းကိုနားဆင်ရပါမယ်မြန်မာအစိုးရတည်ရဲ့ရက်ပေါင်း100စီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်နိုင်ငံသားစစ်စစ်ရေးလုပ်ငန်းတွေကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကစတင်ဆောင်ရွက်နေပါပြီ။ဒါပေမဲ့လည်းနိုင်ငံသားအဖြစ်စစ်စစ်မှုတွေမလုပ်နိုင်ခင်ယာယီတက်တေကန်ကပ်ပြားတွေအများဆုံးထုတ်ပေးထားတဲ့ရခိုင်ပြည်နယ်လိုနေရာမျိုးမှာနိုင်ငံသားစစ်စစ်ရေးကိစ္စတွေဒါချောချောမွမွဖြစ်ပါမလား?မိကုံးတွေလည်းထွက်ပေါ်နေတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုစီသူကပြောပြပေးမှာပါရှင်
။1982မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားစစ်စစ်ရေးလုပ်ငန်းတွေကိုစတင်ဖို့အတွက်လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကတိုင်းနယ်ပြည်နယ်တွေမှာစတင်စီရင်ကောက်ယူနေတာအခုဆိုရင်တလနီးပါရှိလာပါပြီ။ခုစီစဉ်မှာတော့နိုင်ငံသားဟုတ်မဟုတ်စီစစ်ဆုံးဖြတ်မခံရသေးတဲ့သူတွေကိုအဓိကစီရင်ပြုစုမှာဖြစ်တယ်လို့လည်းလူမှုကြီးကြပ်ရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကပြောပါရစေ။ဒီ
လိုတော့ဟုတ်တယ်ခေါ်တာပေါ့နော်။အခုကျွန်တော်တို့ကအန်ဂျီကတ်လို့ခေါ်တယ်။အဲ့ဒါတော့ဘာလဲဆိုတော့နိုင်ငံသားစစ်စစ်ခံနေပြီးတပ်တွေကလက်မှတ်ပေါ့။သူကနိုင်ငံသားလည်းဖြစ်နေတယ်လို့နိုင်ငံသားမဟုတ်တဲ့လူလည်းဖြစ်နေတယ်။ဘာလို့လဲဆိုတော့သူ့ကိုယာယီကပ်ပေးထားတာပေါ့။အဲ့ဒီလူတွေကတော့မလဲမတွေ့ကျွန်တော်တို့ဒီကစစ်ဆေးနဲ့ဒုက္ခနာကွဲကြီးဖြစ်ထားတဲ့နေရာတွေမှာလာပြီးတော့အစ်စ်စစ်ခံတယ်။ဒီရက်တိုင်းတွေမှာကျွန်တော်တို့ကိုဆက်တဲ့နဲ့ကတ်တကူတို့ပြန်ပြီးတော့ပြတ်ထုတ်ပြီးမှဖြစ်ပါလေ။ဟိုအန်ဂျီကတ်လို့ပြောရပေါ့။ဒီလိုမျိုးမျိုးတွေမှာကြတော့ခွဲခြားဖို့သူတို့အရေးကြီးသူတို့ကတောင်းဆိုနေတယ်သူတို့ကလိုအပ်နေတဲ့နေရာတွေကိုဥစားပြပြီးတော့ကျွန်တော်အရေးစစ်ဆေးသွားမှာဖြစ်တယ်။ဆက်တဲ့နေရာတွေမှာတော့ဒီလိုပဲကျွန်တော်တို့လူမှုကြီးကြပ်ရေးအရာကြီးတွေကစီရင်ကြိုးစားကြိုးစားတယ်လို့ကျွန်တော်စစ်ဆေးသွားမှာဖြစ်တယ်။လောလောဆယ်စီရင်မှာလည်းတချို့အဖီကတ်တုတ်ကားတွေလည်းရှိတယ်။နိုင်ငံတော်စစ်ဆေးခံရတဲ့လက်မှတ်ပေါ့။အဲ့လူတွေကတော့ဥစားပြပြီးတော့စစ်ဆေးသွားမှာဖြစ်တယ်။နိုင်ငံဘက်ကထုတ်ပြသလို့ရတော့ဒီလိုတွားရင်လာရင်စီးတွားရင်လည်းစီးတွားရင်ဟန်လည်းစစ်ဆေးခံမှာဖြစ်တယ်ဗျ။သူတို့ထက်ကြီးနဲ့ကတ်တုတ်ကားတွေသူတို့ဓာတ်ပြတော့မှာဖြစ်ပါလေ။သူတို့လိုအပ်တဲ့စစ်ဆေးနဲ့အခြေအနေမျိုးရရှိသွားမှာဖြစ်ပါလေ။
လက်ရှိမှာမြန်မာနိုင်ငံသားဟုတ်မဟုတ်မစီစစ်နိုင်တာကြောင့်ယာယီတပ်သေးကံကတ်ထုတ်ပေးထားသူမှာ9သိန်းကျော်ရှိပြီးတော့ဒီထဲကရခိုင်ဒေသတစ်ခုထဲမှာတင်4သိန်းကျော်ထုတ်ပေးထားတယ်လို့ဆိုရကထုတ်ပြန်ထားပါတယ်ဒီအတွက်လဲယာယီတပ်သေးကံကတ်တွေကိုအများဆုံးထုတ်ပေးထားပြီးတော့ရိုဟင်ဂျာမွတ်စလင်အဖြစ်အတိမတ်ပြုလက်ခံမှုတောင်းဆိုမှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းမှာနိုင်ငံသားစီစီရေးအစီအစဉ်ဟာစိန်ခေါ်မှုတွေကြုံရနိုင်တယ်လို့အစ္စလမ်ဘာသာဝင်ဒီမိုကရေစီနဲ့လူခွင့်ရေးပါတီဥက္ကဋ္ဌဦးကျော်မင်းကမြင်ပါတယ်
ဒီစနေဥပဒေအရဆိုရင်အရာသောကရွန်တရားမှနိုင်ငံသားမရှိဘူးအဲ့တော့တရားမှနိုင်ငံသားမဖြစ်နိုင်ဘူးဆိုတဲ့အနေအထားမှာဒီလူတွေကအသိစိတ်ကမ္မမလားဆိုတော့ကျွန်တော်တို့အဲသံတရားရှိနေတယ်ပေါ့နော်စဉ်းစားနေရတယ်ရွန်ကြဆိုတော့တိုင်းတော်လုံးမှာမကမ္မတာအကောသောလည်းရွန်ကြလို့မခေါ်အဘူးသူတို့လုံးနေတော့သူတို့ဘယ်လိုလုပ်ကြနိုင်ငံသားဖြစ်မလဲနိုင်ငံသားမဖြစ်ဘူးဆိုရင်အသိစစ်စစ်ခံရလည်းမလို့တော့ဘူးပေါ့နိုင်ငံတော်ဆိုမှလောတယ်လို့ဆိုရင်တော့လို့ရတယ်ဥပဒေအရအရေးယူလေရတာပဲ
လူဝင်မှုကြီးကြပ်ရေးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကတော့နိုင်ငံသားစီစစ်မှုတွေမှာလက်မခံနိုင်သူတွေအနေနဲ့ကတော့နောက်ပိုင်းမှာအရေးယူခံရတဲ့အထိအကျိုးဆက်တွေနဲ့ကြုံရလိမ့်မယ်လို့ပြောပါတယ
်လာပြီးစီစစ်ခံတော့ဒီကတ်တွေရတဲ့အချိန်နှစ်ပဲဖြစ်တယ်နှစ်နှစ်ဖြစ်သွားရင်တော့သူကမဲမတွေအဲ့ဒီချက်ကိုသူလာလဲရတော့မယ်အဲ့ဒီချိန်ကျရင်သူကဘယ်လိုနည်းမှသူရှောင်လဲလို့မရတော့ပါဘူးတကယ်လို့လာမလဲဘူးဆိုရင်သူကနောက်ပိုင်းကျရင်ကတ်မရှိရသူတယောက်ဖြစ်သွားမှာဆိုရင်သူကနောက်ပိုင်းလူမှုကြီးကြပ်ရေးဥပဒေနဲ့အရေးယူခံမှာဖြစ်ပါတယ
်လူမှုကြီးကြပ်ရေးဌာနရဲ့ရက်တရာစီမံချက်မှာတော့တကောင်စီရင်ထုတ်ပြန်ရမှာကြံနေသေးတဲ့ကိုယ်ခွေရဘာသာစင်းကိုလည်းထုတ်ပြန်ဖို့မျှော်လင့်ထားကြောင်းလဲဦးမြင့်ကျန်ကပြောပါတယ်ဒါပေမဲ့လည်းတိုင်းပြည်တွင်းမှာရှိနေတဲ့လူမျိုးတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုတော့တိုင်းရင်းသားတွေနဲ့အသေးစိတ်ဆွေးနွေးညှိနှိုင်းပြီးမှသာထုတ်ပြန်နိုင်လိမ့်မယ်လို့လည်းပြောပါတယ်ခင်ဗျာ
နိုင်ငံသားစစ်စစ်ရေးလုပ်ငန်းစဉ်စတင်လှုပ်ဆောင်နေတဲ့အကြောင်းကိုကိုစီသူပြောပြပေးခဲ့တာပါရှင်အခုတခါတော့ထိုင်းနိုင်ငံမှာထွက်ပြေးဖို့ကြိုးစားတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံကထွက်ပြေးလာသူတွေလို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်တွေဟာထိုင်းနိုင်ငံတောင်ပိုင်းမှာတရားမဝင်ဝင်ရောက်သူတွေဖြစ်ဖမ်းဆီးခံထားရတဲ့ထိန်းသိမ်းရေးစခန်းကနေထွက်ပြေးရကဒုဦးတည်ဆုံးပြီးတချို့ဟာလည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ရိုဟင်ဂျာရေးလှုပ်ရှားသူတွေကပြောပါရတယ်။တနည်းကြောကြာထိန်းသိမ်းခံထားရတဲ့ထိုင်းနိုင်ငံတောင်ပိုင်းဖန်ကခရိုင်ထဲကထိန်းသိမ်းရေးစခန်းကထွက်ပြေးရင်တည်ဆုံးမှုတွေဖြစ်ခဲ့တဲ့အဖြစ်ပြက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့တိုက်တွန်းနေကြတာပါ။ပြည်စုံကတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်အနီးကလူမောင်ခိုသူတွေရဲ့တော်ရင်စခန်းတွေကိုထိုင်းရနာပိုင်တွေကရှင်းလင်းရင်းဖမ်းဆီးခံရတဲ့ရိုဟင်ဂျာတွေထိန်းသိမ်းရေးစခန်းကထွက်ပြေးရကနေလုံခြုံရေးအာဏာပိုင်တွေကပြစ်ခတ်တာခံခဲ့ရတာပါပြစ်ခတ်မှုကြောင့်တဦးတည်ဆုံးခဲ့ပြီးတချို့ကတော့လွတ်မြောက်ထွက်ပြေးကာပျောက်ဆုံးနေဆဲဖြစ်ကြောင်းမြန်မာနိုင်ငံသားရိုဟင်ဂျာများအသင်းထိုင်းနိုင်ငံရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကပြောပါတယ်လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ 45 Right အကတော့ထိတ်တဲ့ရေးစကန်းကထွက်ပြေးခဲ့သူတွေကိုလုံခြုံရေးအာဏာပိုင်တွေက ပြစ်ခတ်ဖမ်းဆီးရာကနေတေဆုံးမှုဖြစ်ခဲ့တဲ့အဖြစ်ပြက်စုံစမ်းစစ်ဆေးဖို့ထိမ့်သိမ်းရေးစခန်းတွေမှာအချိန်ကာလကန့်သတ်ချက်မရှိဘဲထိမ့်သိမ်းတာတွေကိုအဆုံးသတ်ဖို့လဲကြီးညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါမြန်မာနိုင်ငံသားရိုဟင်ဂျာများအသင်းရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကလည်းအဖြစ်မှန်ကိုဖော်ထုတ်ပေးဖို့လိုအပ်တယ်လို့ပြောပါတယ်
ဒီလိုပါဆလာရဆိုလို့ရှိရင်ဒုက္ခရောက်နေတဲ့လူနော်ဒီလူတွေက force majeure ဖြစ်ကြသူတို့ဒီရခိုင်ပြည်နယ်ကြီးလာဒီလူတွေကတော့တောင်းတမှာကြာတောင်းလို့ရှိဘူးအဲ့ဒါစားလာလို့သူတို့ကလည်းပြီးတော့ condemn လုပ်ပါလေအထက်ကျတဲ့ဆိုတာလူတွေကလည်းသူတို့ကလည်းအပြုတ်ကျရှင်ပြုပြဘာလို့လဲဆိုတော့သူတို့ကလည်းပြီးတော့ protection ရဖို့အတွက်ဘဝလုံးစုံဝတ်ချက်တွေကိုဆက်လာတာဟုတ်လားဒီလူတွေကတော့တောင်းတမှာကြာတာတောင်းတနည်းတော့တနည်းကြောင့်ရှိအဒီကမခံနိုင်တော့ဗျာကြက်ကြက်တော့ဗျာဒါပေမဲ့ကောင်းစရာဖြစ်ကြည့်လို့ဆိုတာချုပ်ရက်ဖြစ်ကြည့်လို့ဆိုတာဖြစ်တူကောလားမဟာဖြစ်တူပဲအဲ့တော့တနေ့ပေါ်ပြီးတော့ဖန်တယ်ဆိုတာစေသွားပြီးဖြီးလို့ပြည့်ဆိုတာလူတယောက်အဲ့တော့မကောင်းဘူးဗျာဒါမလို့အဲ့တော့တနေ့ပေါ်ပြီးလို့ဒါလည်းစစ်ဆေးရမယ်စစ်သူဟောလို့ပါပဲအဲ့ဒါတယောက်ကြီးကအရင်ရောမယ်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းဖန်ခခရိုင်ကထိတ်တရေစကန်ကထွက်ပြေးခဲ့သူတွေဟာမြန်မာနိုင်ငံအနောက်ဘက်ကနေလှေစီးထွက်ပြေးလာကြပြီးမလေးရှားနိုင်ငံနဲ့နေဆက်အနီးလူမောင်ကိုဂိုင်းနေရဲ့တားကောင်တွေဖြစ်ခဲ့ရသူတွေဖြစ်တယ်လို့လဲဆိုပါတယ်။မကြသေးခင်နှစ်တည်းအတွင်းမလေးရှားနိုင်ငံနဲ့နေဆက်အနီးတောအုပ်တွေထဲမှာလူမောင်ကိုသူတွေရဲ့စခန်းလိုတန်တရားရှိတဲ့နေရာတွေမှာအစုလိုက်အပြုံလိုက်မြှောက်နှံထားပြီးတဲ့နောက်လူမောင်ကိုခံရသူတွေလို့ယူဆရတဲ့အလောင်းတွေကိုတွေးရှိရကနေဒေတာတွေမှာလူမောင်ကိုဂိုင်းတွေကိုနှိမ့်နှင်းမှုတွေလည်းပေါ်ပေါက်လာခဲ့တာပါ။နောက်ဆက်တွဲအဖြစ်အနေနဲ့ကတော့လူမောင်ကိုသူတွေကဆွန့်ပစ်သွားတဲ့လူတွေဟာပင်လယ်ပြင်မှာရောဒေတာတွေနိုင်ငံတချို့မှာပါတောင်းတင်နေခဲ့ကြတဲ့အတွက်ဒေတာတွေဝိုင်းဝန်းဖြည့်ရှင်းကြရတဲ့အထိပြဿနာတွေကြီးထွားခဲ့ကြတာလည်းဖြစ်ပါတယ်ရှင်။
မအေးအေးမှာတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 722ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။နောက်နှစ်နာရီကြာည9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်ချင်းချုပ်ကိုကုကြကြသိန်းကအကြေညာပေးမှဖြစ်ပါရဲ့ရှင
်။အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့ခေါင်းဆောင်မူလာအခတာမန်ဆူတည်ဆုံသွားပြီးတဲ့နောက်မော်လာဝီဟိုင်ဘတ်တူလာအခွန်ဇာဒါကိုအဖွဲ့ရဲ့ခေါင်းဆောင်အဖြစ်ခန့်အပ်လိုက်ပြီးလို့တာလီဘန်တွေကကြေညာပါတယ်။မန်ဆူဟာပြီးခဲ့တဲ့တရင်ဘက်ကအမေရိကန်အဝေးထိန်းဒုံးလေယာဉ်နဲ့တိုက်ခိုက်မှုတွင်တည်ဆုံသွားတယ်ဆိုတာကိုလည်းဘက်စတိုဘာသာနဲ့ဒီကနေ့ထုတ်ပြန်ချက်မှာတာလီဘန်တွေကတရားဝင်အတည်ပြုထားပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေဟာဒီကနေ့နောက်ပိုင်းမှာအမေရိကန်သမ္မတဘရာကိုဘားမားနဲ့တွေ့ဆုံဆွေးနွေးတဲ့အခါအမေရိကန်စစ်အခြေစိုက်စခန်းတွေကအလို့သမားတွေကျူးလွန်တဲ့ရာဇဝတ်မှုတွေကိစ္စပြောဆိုမယ်လို့နှစ်ပတ်စလုံးကအစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စစ်မှုထိပ်သည့်ခုနှစ်နိုင်ငံ G7 ထိပ်သည့်အစည်းအဝေးမတိုင်ခင်ခေါင်းဆောင်နှစ်ဦးဆွေးနွေးကြမှာပါ။အမေရိကန်မရိန်းတပ်ဖွဲ့ဝင်တဦးကိုပြီးခဲ့တဲ့ကြာသပတေးနေ့မှာဂျပန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်ဒီကိစ္စဟာနှစ်နိုင်ငံဆွေးနွေးပွဲတွေမှာထည့်သွင်းပြောဆိုရတဲ့ကိစ္စတစ်ခုဖြစ်လာနေတာပါ။ဗီယက်နမ်နိုင်ငံသုံးဝက်ကြာခီးစဉ်တွင်လူငယ်တွေနဲ့ပြောဆိုဆွေးနွေးတာကနေဗီယက်နမ်နိုင်ငံရဲ့အနာဂတ်ပေါ်အကောင်းမြင်လာစေတယ်လို့အမေရိကန်သမ္မတဘရာကိုဘားမားကပြောလိုက်ပါတယ်။ဟိုချီမင်းမြို့တော်မှာသမ္မတဥပါမားနဲ့ဗီယက်နမ်လူငယ်တွေအကြားမေးမြန်းဆွေးနွေးခန်းတစ်ခုကိုဒီကနေ့လုပ်ခဲ့ပြီးသူ့ရဲ့ကိုယ်ပိုင်အတွေ့အကြုံတချို့ကိုလည်းထူးထူးခြားခြားထည့်ပြောသွားပါတယ်။သူဟာလူငယ်ဘဝတုန်းကတိတ်ကြီးလေးနှစ်လာတာမဟုတ်ဘူးလို့သမ္မတဥပါမားကပြောပါတယ်။ရှေ့တော်ရှာလူငယ်ကောင်းဆောင် YC လီအစီအစဉ်မှာပါဝင်တဲ့လူငယ်800လောက်ကိုသမ္မတဥပါမားကမိန့်ခွန်းပြောမေးမြန်းဆွေးနွေးသွားတာပါ။တမ်ဘရောကောက်ရီဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်ဦးဆောင်တဲ့တမ်ဘရောချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာချစ်ကြည်ရေးခီးစဉ်တစ်ခုနဲ့ဒီကနေ့ထိုင်းနိုင်ငံကိုထွက်ခွာသွားတယ်လို့ဘူဂျုံမူကြီးမင်းအောင်လှိုင်ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်။ထိုင်းပြည်တမ်ဘရောကောက်ရီဦးစီးချုပ်ဘူဂျုံကြီးစွန်မိုင်းကောက်တီရာရဲ့ဖိတ်ကြားချက်နဲ့သွားတာလို့ဆိုပါတယ်။ခီးစဉ်ပဲနဲ့ကြာမယ်လို့သတင်းမှဖော်ပြမထားပေမဲ့တခြားသတင်းတွေမှာတော့၃ရက်ကြာမယ်လို့ဖော်ပြကြပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကညညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ 9:00 ထိ line meter 16.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.